လာမယ့်2020ခုနှစ်အတွက်အစိုးရ3.8 trillion dollar တုံးဆွဲသွားမယ်အဲ့ထဲမှာနေဆက်တဲ့တိုင်းကာယံမှုအတွက်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုထားတဲ့ဒေါ်လာ 8.6 billion လဲပါဝင်တယ်လို့အိမ်မီတော်ကမနေ့တုန်းကပဲပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုတွင်းတရားမဝင်နေဆက်ကနေပြီးတော့ဝင်ရောက်လာနေကြတဲ့ပြဿနာတွေကိုဖြေရှင်းရေးမက္ကဆီကိုနေဆက်မှာတိုင်းကာယံမယ်ဆိုပြီးတော့အသုံးစရိတ်ချပေးဖို့သမ္မတဒေါ်နယ်ထရမ့်ကလွှတ်တော်ကိုတောက်လျှောက်တောင်းဆိုနေတာပါသမ္မတဒေါ်နယ်ထရမ့်ရဲ့အုပ်ချုပ်မှုဟာလာမယ့်လတွေအတွင်း3နှစ်ရှိလာတော့မှာပါဒီချိန်မှာနေဆက်တိုင်းကာယံရေးအသုံးစရိတ်ရဖို့ကိစ္စကလွှတ်တော်မှတ်တွေနဲ့အိမ်ပြည်တော်ကြားတိုက်ပွဲသစ်တစ်ခုဖြစ်လာနေပါတယ်ဒီမိုကရက်ပါတီရဲ့အဓိကကြားလေလွှတ်တော်မှတ်တွေကတော့နေဆက်တိုင်းကာယံရေးအသုံးစရိတ်ချပေးဖို့ကိစ္စကိုချက်ချင်းပဲကန့်ကွက်ကြပါတယ်သမ္မတရဲ့အစိုးရအသုံးစရိတ်စီစဉ်ထဲမှာ73စရိတ်ကို900ခန့်လုံးတိုးမြင့်ပြီးအရက်ဖက်အသုံးစရိတ်တွေကို900ခန့်လုံးလျှော့ချသွားမယ်လို့ဆိုပါတယ်ဒီနှစ်အတွင်း73စရိတ် 955 ဘီလီယံဒေါ်လာကနေပြီးတော့ 950 ဘီလီယံထိတိုးမြင့်သွားဖို့ရှိနေတာပါ